စစ်ကောင်စီစန့်ကျင်ရေးဆန္ဒပြနေတဲ့မြင်းကြံမြို့မှာစစ်တပ်နဲ့ရဲတပ်ဖွဲ့ကပစ်ခတ်တာကြောင့်နှစ်ဦးဒဏ်ရာရရှိခဲ့ပါတယ်။မင်းကြီးကဖမ်းဆီးသွားသူတယောက်ကိုလည်းဒီနေ့မနေ့မှရုပ်အလောင်းကိုလာရောက်ထုတ်ယူခိုင်းခဲ့ပါတယ်။မန္တလေးမြို့မှာတော့တပ်ပေါင်းစုတပိတ်ဖြိုခွဲခံရမှုမှာခုနှစ်ဦးဖမ်းဆီးခံခဲ့ရပါတယ်။ဒီအကြောင်းအပြစ်ဆိုမန္တလေးကလာတဲ့တရင်ကိုကိုငင်းကြံကပြောပြပေးပါမယ်ခင်ဗျာ။
စစ်ကောင်စီစန့်ကျင်ရေးတွေပြုလုပ်နေတဲ့မြင်းကြံမြို့မှာဧပြီလ18ရက်နေ့ညနေပိုင်းကလေးကပြစ်ခတ်တာတွေရှိခဲ့ပြီးမြို့ကန်တယောက်ကိုဖမ်းဆီးသွားခဲ့သလိုဒီကနေ့ဧပြီလ19ရက်နေ့မှာတော့ဖမ်းဆီးသွားခဲ့သူဟာတေဆုံသွားခဲ့ပါတယ်။ဒီကနေ့မနေ့အစောပိုင်းမှာလည်းပြစ်ခတ်တာတွေကြောင့်ဒဏ်ရာသူ2ဦးရှိတယ်လို့မြို့ကန်တဦးက VOA ကိုပြောပါတယ်
။ဒီကဒီနေ့မနေ့9နာရီလောက်မှာကျွန်တော်တို့နံပါတ်6ထဲမှာကလေးတွေခံတဲ့ပြန်ဆောက်တယ်ပေါ့ပြန်ဆောက်တဲ့အချိန်မှာပဲသူတို့ကတိတိကျကျလာပြီးတော့ဖြုတ်ခွဲတယ်။ပြစ်ခတ်မှုတွေရှိတယ်။ကြည့်လို့နှုတ်တန်ရရတယ်။နှုတ်တော့အခုအခြေအနေစိုးရိမ်စရာမရှိဘူး။တယောက်ကကယ်လို့မရဘူးပေါ့။ဒါမဲ့လို့အခုသူ့ကိုလည်းစိတ်ကူနေတယ်။အဆင်တန်ရပြင်းထန်နေမရှိဘူးပေါ့နော်။အတန်းအနေသာစိုးရိမ်ရတာချင်းမရှိဘူး။အဲအမှတ်6မှာပဲပြင်နေတဲ့အတွက်ကြောင့်မို့လို့တခြားရက်ွက်တွေအထားတယ်ထားထားပေးတယ်ပေါ့နော်။ဘယ်လိုပြောမှာခေါ်ပေးတာပေါ့။အဲဒီလိုခေါ်ပြီးတော့နေကင်းတစ်ချက်လောက်မှာသူကအေးချင်းကိုအဲ့တဲ့အေဂျင့်ဆိုတာအမှန်လေးပေါ့နော်အမှန်လေးကိုကျွန်တော်တို့အေဂျင့်လို့ခေါ်ပါတယ်အဲ့ဒီမှာဟိုအဲ့ဒီမှာလည်းခံတက်စီတယ်ပေါ့အဲ့ဒီမှာခံတက်ကနေပြီးတော့သူနည်းနည်းခေါ်တယ်ပေါ့အဲ့ဒီမှာလည်းသူတို့ဘယ်လိုပြောရမလဲပြစ်တယ်ပေါ့ပြင်းရင်းနဲ့မှဟိုနောက်ဆုံးသူရက်ွက်ထဲကတိဝင်လာပြီးတော့ရက်ွက်ထဲကိုအဲ့ဒီလေးလုံးကို sorry ဆိုင်ငယ်လေးစီးတော့မီးရှို့တယ်ပေါ့နော်ဆိုင်ငယ်လေးစီးတော့မီးရှို့တယ်အဲ့ဒီလုံးဟိုတချမ်းတော့မီးလောင်တယ်ပေါ့အဲ့ဒါလည်းမီးကွန်းပြစ်တယ်ဘလိုပြောရမလဲမိကွန်းပြစ်တယ်ပေါ့ကျွန်တော် confirm လုပ်ပေးနေတာတေဆုံးကကျွန်တော်တို့အလုံးဝအတည်ပြုနိုင်တာအမှတ်7တဲ့ညာဆန်သွားတဲ့ကောင်လေးအဲ तू ကသူ့အလောင်းလာထုတ်ခိုင်းတယ်ပြန်မလာထုတ်ခိုင်းတော့ဆိုရှင်ကွဲရုံပေါ့နော
် April 18ရက်နေ့လယ်ပိုင်းကလည်းမြင်းကြံမြို့ KBZ ဘန်ကွဲတစ်ခုမှာပောက်ကွဲမှုဖြစ်ပွားခဲ့သလိုလူထိခိုက်ဒဏ်ရာရတာတော့မရှိခဲ့ပါဘူးအခုလိုပြစ်ခတ်တာတွေအပြင်မြင်းကြံမြို့ကလူမှုကူညီရေးအသင်းကားတွေကိုလည်းဖျက်ဆီးသွားပါသေးတယ်မြင်းကြံမြို့မှာတော့လက်ရှိဖြိုခွဲနေတဲ့စစ်တပ်နဲ့ရဲအပြင်မန္တလေးကစစ်တပ်အင်အားကိုပါထပ်တိုးထားတယ်လို့မြို့ကန်တွေကဆိုပါတယ်။ဒါအပြင်ဒီကနေ့မနက်ပိုင်းမန္တလေးမြို့တပိတ်ပေါင်းစုံကိုစစ်တပ်နဲ့ရဲကတပိတ်စတင်ချိန်မှာဖြိုခွဲတာကြောင့်လူ9ဦးဖမ်းဆီးခံရတယ်လို့တပိတ်မှာပါဝင်သူတဦးကပြောပါတယ
်။ဝင်ဖြိုတော့တပိတ်ကပြန်ပြောရင်ထွက်ခါစားပေါ့။ထွက်ခါစားရန်ကြောင်းတစ်ချောင်းပဲပတ်ရသေးတယ်။သူတို့ကနေဒီဟိုနည်းပေါ့။အနာပိုင်းတွေကနေရောက်လာပြီဆိုပြီးတော့ကျိုးပွင့်နေလမ်းတရင်ပြီးတော့ချက်ချင်းပဲတပိတ်ကိုပြန်ပြန်ရရလိုက်တယ်ကွာရပြီးအမှအကုန်လုံးတက်ဖြောက်တယ်တက်ဖြောက်တော့ထင်းတဲ့တိုင်းပဲအကုန်လုံးပြောက်လဲတဲ့အချိန်မှာသူ့ဘက်ကအင်းနဲ့အားနဲ့ရောက်လာတယ်အမှလေးဟိုနေတော့ခေါ်ကားတွေရောဟိုပြန်ပြောရင်ရေကားတွေရောအချုပ်ကားတွေရောအကုန်အများကြီးပဲရောက်လာတယ်အဲ့ဒီအချိန်မှာမှဒီဘက်ကလိုက်လာပြီးတက်ပြီးအဖြူခံတော့ခုနှစ်ယောက်ပါသွားတယ်လို့ပဲသိရတယ်
မနေ့ဧပြီလ18ရက်ညပိုင်းကလည်းရှမ်းပြည်နယ်ကြောင်မဲမြို့မှာစစ်တပ်နဲ့ရဲတပ်ဖွဲ့ကပစ်ခတ်တာကြောင့်လူတဦးသေဆုံးခဲ့ပြီးအေယာဝတီတိုင်းမှာစစ်တပ်နဲ့ရဲတပ်ဖွဲ့ကပြည်သူတဦးကိုလိုက်လံပစ်ခတ်ခဲ့ပေမဲ့လည်းပစ်ခတ်ခံရသူမှာထွက်ပြေးလွတ်မြောက်သွားပါတယ်။ပြီးခဲ့တဲ့ရက်ပိုင်းအတွင်းမှာလည်းမိုးကုတ်မြို့မှာပစ်ခတ်ခဲ့လို့လူ2ဦးထိသေဆုံးခဲ့ပေမဲ့စစ်ကောင်စီစန့်ကျင်ရေးဆန္ဒပြပွဲတွေကတော့ဆက်ရှိနေပါတယ်။မြန်မာနိုင်ငံတဝမ်းမှာစစ်တပ်နဲ့ရဲတပ်ဖွဲ့ကပစ်ခတ်တာတွေကြောင့်သေဆုံးသူ900ကျော်အထိရှိလာခဲ့ပေမဲ့လည်းစစ်ကောင်စီကိုစန့်ကျင်တဲ့ပြည်သူတွေကတော့ပုံစံမျိုးစုံနဲ့ဆက်လက်စန့်ကျင်ဆန္ဒပြပြီးတော့ယောက်ျားတပိတ်တွေပြုလုပ်နေပါတယ်
။ကိုငင်းချမ်းပြောပြပေးခဲ့တာပါခင်ဗျာ။